အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတရုတ်နဲ့စစ်တပ်ချင်းဆက်ဆံရေးပြန်လည်ထူထောင်မှုလိုလားနေတယ်လို့အင်ဂျီရောလုံချုံရေးကြံပေဂျက်ဆူလီဗန်ကတင်းငွေနေကပြောလိုက်ပါတယ်မစ္စတာဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းဖင်တို့ဟာမတွေ့ဆုံမီရက်အတိုင်းရဲ့လိုနေတဲ့အချိန်မှာအခုလိုပြောလိုက်တာပါမစ္စတာဘိုင်ဒန်နဲ့မစ္စတာရှီဂျင်းဖင်တို့ဟာအမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမှာကျင်းပမဲ့အာရှပစိဖိတ်ပူးပေါင်းဆောင်ရွက်ရေးထိပ်သီးညီလာခံမှာဘူးလူးနဲ့လုံချင်းတွေ့ဆုံကြဖို့ရှိပါတယ်2022ခုနှစ်မစ္စတာဘိုင်ဒန်သမ္မတဖြစ်လာတဲ့အချိန်ကလေးကဆိုလို့ရှိရင်ဒါဟာဒုတိယကြိမ်လူချင်းတွေ့ဆုံကြတာပါစစ်တပ်ချင်းဆက်ဆံရေးပြန်လည်ထူထောင်မှုသမ္မတကပိုင်းဖြတ်ထားပါတယ်ဘာကြောင့်လဲဆိုတော့ဒါကအမေရိကန်နဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားဖြစ်လို့ပါပဲလို့ CBS ရုပ်မြင်သံကြားနဲ့လုပ်တဲ့အင်တာဗျူးမှာ Jake Sullivan ကပြောခဲ့ပါတယ်စစ်တပ်ချင်းဆက်သွယ်ဆက်ဆံရေးလမ်းကြောင်းကျွန်တော်တို့လိုပါတယ်ဒါမှသာအမားလုပ်မိတာအတွက်ချက်လွဲသွားတာနားလည်မှုလွဲတာတွေရှောင်နိုင်မှာပါလို့ Jake Sullivan ကဆိုပါတယ်ထေကြောင်းကောင်းဆောင်တွေအဆင့်ကနေနီပိဗတ်ဆရာအဆင့်အပေါင်းဝင်အင်ဒိုပစိဖိတ်ဒေသကရေပြင်းနဲ့ဝင်းရင်အဆင့်ထိဆက်ဆံရေးပြန်လည်ထူထောင်နိုင်ပါတယ်လို့လည်းသူကဆိုပါတယ်။ဒီအကြောင်းအရာဟာလာမယ့်ထိပ်သီးအစုအဝေးမှာထိတ်တန့်ဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်ပါတယ်လို့လည်းသူကပြောပါတယ်။